အိန္ဒိယနိုင်ငံကိုတရားဝင်အလဲပတ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအော်တိုဘာလ18ရက်နေ့ကအိန္ဒိယသမ္မတနိုင်ငံရေးဝန်ကြီးတို့နဲ့နယူးဒေလီမြို့မှာတွေ့ဆုံခဲ့တဲ့အပြင်အိန္ဒိယနိုင်ငံကသတင်းဌာနတွေနဲ့တွေ့ဆုံပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဖြေကြားခဲ့ပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြမှာဖြစ်ပါတယ်
။အော်တိုဘာလ16ရက်နေ့ကအိန္ဒိယနိုင်ငံဂိုဝါပြည်နယ်မှာကျင်းပတဲ့ BRICS နဲ့ BIMSTEC ထိပ်သီးညီလာခံတွေကိုတက်ပြီးနယူးဒေလီမြို့ကိုအော်တိုဘာလ16ရက်နေ့မနက်ပိုင်းမှာရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုနယူးဒေလီမြို့မှာရှိတဲ့ Rashtrapati Bhavan သမ္မတအိမ်တော်ဝင်အတွင်းမှာဝန်ကြီးချုပ် Narendra Modi ကဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုခဲ့တာပါ။ဒေါက်ဆန်းစုကြည်ဟာသမ္မတအိမ်တော်ကနေအိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့ဂုဘိမှန်ကိုတွားရောက်ပြီးပန်းငွေချကာရဝပြုခဲ့ပါတယ်။အဲဒီနောက်မှာတော့ဒေါက်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံသားရေးဝန်ကြီးဆုရှမာစဝရာရှ်နဲ့တွေ့ဆုံပြီးနိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့ဒေါက်ဆန်းစုကြည်ဟာအိန္ဒိယသမ္မတပရနတ်မူခါဂျီနဲ့သမ္မတအိမ်တော်မှာတွေ့ဆုံပြီးသမ္မတနဲ့အတူနေ့လယ်စာအတူစားသုံးခဲ့ပါတယ်။တချင်ထဲမှာပဲနိုင်ငံခြားကကုန်သွယ်ရေးလုပ်ငန်းတွေတိုးတက်ကောင်းမွန်ရေးအတွက်ရည်ရွယ်ပြီးအိန္ဒိယစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းဒေါက်တာဆန်းစုကြည်တွေ့ဆုံခဲ့တယ်လို့အိန္ဒိယအခြေစိုက်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။ဒေါက်တာဆန်းစုကြည်ဟာအိန္ဒိယသမ္မတနဲ့မတွေ့ဆုံခင်မနက်ပိုင်းမှာအိန္ဒိယနဲ့အမေရိကန်သတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့ပါတယ်။အိန္ဒိယနိုင်ငံအခြေစိုက် Times Now ရုပ်သံသတင်းဌာနကအကြမ်းဖက်မှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုမေးတာမှာအကြမ်းမဖက်တဲ့ဤကိုလက်ခံယုံကြည်ထားတဲ့ NLD ပါတီအနေနဲ့အကြမ်းဖက်လုပ်ငန်းတွေကိုလက်မခံကြောင်းအခုလိုဖြေကြားခဲ့ပါတယ
် Terrorism in any form is unacceptable because we're not going to change the world by using terror we can change the world only by strengthening the positive forces
and terrorism လုပ်ငန်းမှန်သမျှဟာလက်ခံနိုင်စရာမရှိပါဘူးဘာဖြစ်လို့လဲဆိုတော့အကြမ်းဖက်တဲ့ဤကိုအသုံးပြုပြီးကဘာကြီးကိုပြောင်းလဲလို့မရနိုင်ပါဘူးအပြုသဘောဆောင်တဲ့အင်အားစုတွေအားကောင်းလာအောင်လှုပ်ဆောင်ပေးတဲ့ဤနဲ့သာကဘာကြီးကိုပြောင်းလဲနိုင်မှာဖြစ်ပါတယ်။အကြမ်းဖက်မှုလုပ်ငန်းဟာလုံးဝဆန့်ကျင်ဘက်လူရဖြစ်ပါတယ်။ကျမတို့ရဲ့ရည်မှန်းချက်တွေရရှိအောင်အကြမ်းမဖက်တဲ့ဤကိုအသုံးပြုရမယ်လို့ယုံကြည်ထားတဲ့ပါတီကလာတဲ့သူတို့ဖြစ်တဲ့အတွက်အကြမ်းဖက်လုပ်ငန်းကိုလက်ခံလို့မရနိုင်သလိုရှင်းတန်းကြီးထွားဖို့လည်းခွင့်မပြုနိုင်ပါဘူး
။အကြမ်းဖက်မှုတွေကိုအားပေးအားမြောက်ပြုပြီးအစိုးရရဲ့ policy တစ်ခုလုံးကျင့်သုံးနေတဲ့ပါကစ္စတန်လိုနိုင်ငံမျိုးကိုမြန်မာနဲ့အိန္ဒိယလိုအိန္ဒိချင်းတိုင်းပြည်တွေအပြင်နိုင်ငံတကာအသံအဝိုင်းကအထီးကျန်သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မလဲလို့မေးတာမှာတော့
It's not so much a country that you isolate as terror itself. The belief in terror, the belief that terror will get you anywhere you want.
ကျန်းဖက်မှုကြောင့်ဆိုပြီးနိုင်ငံတစ်ခုကိုအထီးကျန်သွားအောင်လှုပ်ဖို့မလိုပါဘူး။ဒါပေမဲ့အကျန်းဖက်လုပ်ငန်းပေါ်ယုံကြည်မှုအဲ့ဒီယုံကြည်မှုကနေသူတို့သွားလို့ဒီဥတီချက်ကိုသွားကြမှာဖြစ်ပါတယ်။ဒါကြောင့်အဲ့ဒီယုံကြည်မှုကိုကျမတို့အနေနဲ့အထီးကျန်ဖြစ်သွားအောင်လုပ်ရမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့လူသားအလုံးဟာငင်းချမ်းရေးနဲ့လုံခြုံရေးကိုလိုချင်ကြတယ်လို့ကျမယုံကြည်ပါတယ်။ဒါကြောင့်အကြမ်းဖက်မှုကိုတုံးပြီးသူတို့ရဲ့ရည်မှန်းချက်အောင်မြင်အောင်လုပ်နိုင်မယ်လို့ဘာကြောင့်သူတို့ယူဆကြတယ်လဲ။အဲ့ဒီယူဆချက်ကိုကျမတို့ကဝိုင်းဆန့်ကျင်ကြရမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မောင်တော်ဒေသကအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ဟာ RSO လို့ခေါ်တဲ့ရိုဟင်ဂျာသွေးစည်းညူရေးအဖွဲ့နဲ့ဆက်နွယ်တဲ့မောင်တော်ဒေသမှာလှုပ်ရှားတဲ့အကာမူမူဂျာဟီဒင်အဖွဲ့ရဲ့ဆောင်ရွက်ချက်ဖြစ်တယ်လို့စစ်ဆေးဖော်ထုတ်ရရှိတဲ့အကြောင်းမြန်မာသမ္မတရုံးကအော်တိုဘာလ23ရက်နေ့ကသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်။ဒီအဖွဲ့ရဲ့ကောင်းဆောင်ဟာပါကစ္စတန်နိုင်ငံမှာအကြမ်းဖက်တင်ဒန်6လတက်ဖို့သူဖြစ်ပြီးတခြားမွတ်စလင်နိုင်ငံတွေကလည်းငွေကြေးအထောက်ပံ့နေရရှိနေတယ်ဆိုတဲ့သတင်းတွေရထားပေမဲ့အဲ့ဒါကိုတရသေးယုံကြည်လို့မရနိုင်သေးကြောင်းဟိန္ဒူစတန်တိုင်းစ်သတင်းစာနဲ့ပြုတ်လုတဲ့မေးမြန်းခန်းမှာဒေါက်ဆန်းစုကြည်ကဖြေကြားခဲ့ပါတယ်။တရုတ်နိုင်ငံဟာအကြမ်းဖက်သမားတွေကိုထောက်ခံအားပေးနေတယ်။သူရိမဟုတ်အကြမ်းဖက်သမားတွေကိုအရေးယူမှုတွေလှုပ်ဆောင်မဲ့အစီအစဉ်တွေနောက်နေ့ကြံ့ကြံ့အောင်လှုပ်ဆောင်တာတွေရှိနေတဲ့အတွက်နိုင်ငံတကာအသံဝန်းအနေနဲ့ဘယ်လိုလက်တွဲဆောင်ရွက်နိုင်မလဲလို့ Times Now ရုပ်သံသတင်းဌာနကမေးတဲ့အခါမှာတော့
As I said earlier, I really wish that we would think more of sharing. How about sharing our new privileges and our new powers?
ကျမစစပိုင်းကပြောခဲ့တယ်လို့ပါပဲ။ကျမတို့အနေနဲ့မျှဝေလှုပ်ဆောင်ကြဖို့စဉ်းစားကြစီခြင်းပါလေ။တူဦးကိုတူကြောက်ရွံ့စိုးရိမ်နေကြမယ့်အစားအထူးခွင့်ရေးအသစ်တွေလုပ်နိုင်စွမ်းအသစ်တွေကိုမျှဝေကြရင်ရော။ဒါဟာအလွယ်တကူရနိုင်တဲ့ကိစ္စတော့မဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့လူတူချင်းစီကကိုယ့်ရဲ့ပိုင်ဆိုင်မှုကိုခုခံကာကွယ်လိုကြတဲ့အတွက်ပဲဖြစ်ပါတယ်။ ဒါဟာလူမှုအတိုင်းဝိုင်းတွေတိုင်းပြည်တွေအထိကျယ်ပြန့်တဲ့ကိစ္စရပ်ဖြစ်ပါတယ်။ကျမအရင်နဲ့လူသားတွေရဲ့အခြေခံယုံကြည်ချက်ရှိတာကိုလက်ခံပါတယ်။အဲ့ဒါကဘာလဲဆိုတော့အကောင့်နဲ့ဆိုးဆိုးပြီးနှစ်ခုတွင်တွဲနေတာပါ။ဒါပေမဲ့အဆုံးသတ်မှာတော့အကောင့်ဘက်ကအနိုင်ရသွားပါလိမ့်မယ်။အဲ့လိုသားမဟုတ်ဘူးဆိုရင်တော့ကျမတို့တွေအားလုံးဟာဂူတွေထဲမှာပဲရှိနေကြအောင်မှဖြစ်ပါတယ်
။ဒေါ်ဆန်းစုကြည်ဟာအောက်တိုဘာလ18ရက်နေ့ညနေပိုင်းမှာနယူးဒီလီမြို့မှာရှိတဲ့မြန်မာတန်အပတ်နဲ့တန်ယုံဝန်ထမ်းတွေကတဲခင်းအခမ်းတဲ့ညစာစာပွဲကိုတက်ရောက်ခဲ့ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အတောင်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။